မင်္ဂလာပါရှင်အခုဘက်မှာတိမ့်ဆဲလျာမြေတွေတဲ့ကပြန်ဆွတ်လွတ်ပြီမဲ့မူလတောင်သူတွေလက်ထဲမရောက်သေးတဲ့ကိစ္စရက်တွေအကြောင်းဆွံ့ရွေးသွားမှာဖြစ်ပါတယ်တိမ့်ဆဲလျာမြေတွေကိုအသုံးမပြုလို့ပဲဖြစ်ဖြစ်အသုံးပြုပြီးပိုချန်လို့ပဲဖြစ်ဖြစ်သမရထုတ်ပြန်ချက်ကိုလိုက်နာပြီးပြန်ဆွတ်လွတ်ပေးခဲ့တဲ့လျာမြေတွေကို2014ခုနှစ်နောက်ပိုင်းမှာအများဆုံးတွေ့ခဲ့ရပါတယ်။သို့တော်လည်းပဲစာရွက်ပေါ်မှာသာဆွန့်လွတ်ခဲ့ပြီးဆွန့်လွတ်ခဲ့တဲ့မြေတွေပေါ်မှာသီးစားတောင်သူတွေကိုမဖယ်ရှားခဲ့တာကြောင့်မူလတောင်သူတွေမှာလုပ်ပိုင်ခွင့်မရတာတွေရှိနေပါတယ်။မူလတောင်သူတွေကိုပြန်ပေးတယ်ဆိုတဲ့နေရာမှာမဆိုင်သူတွေဝင်ရနေတာလည်းရှိနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးလေ့လာကြည့်ရင်အေရီတိုင်းဝါခင်မမျိုးနဲ့ကျုံပရုတ်ကြီးရွာမှာတက်မတော်ကနေလယ်အမြေဖော်ထုတ်ဖို့အတွက်ဧက1500ခန်းကိုသိမ်းယူခဲ့ပါတယ်2014မှာဧက1500ဝန်းကျင်တွေကအသုံးမပြုတဲ့ဧက980ကျော်ကိုပြန်ဆွတ်လွတ်တဲ့အကြောင်းအစိုးရကထုတ်ပြန်ပေးခဲ့ပါတယ်ဒါကြောင့်ပြန်ဆွတ်လွတ်တဲ့လယ်အမြေထဲပါနေတဲ့တောင်သူတွေကိုကိုယ့်လယ်အမြေပါမပါသွားကြည့်ပြီးပါခဲ့ရင်မူလလဲပိုင်းရှင်နေအနေနဲ့ကြေးရွာလဲစီမှာပြန်လဲရှောက်ထားရမယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကညွှန်ကြားခဲ့ပါတယ်။အဲ့လိုပြန်လဲရှောက်ထားတဲ့တောင်သူတွေထဲမှာအချို့ပြန်ရခဲ့ပေမဲ့ပြန်မရသေးတဲ့တောင်သူတွေလည်းရှိနေတယ်လို့သိရပါတယ်။ရန်ကုန်တိုင်းတန်လျင်မြို့နယ်လွမ်းဆွတ်ကြေးရွာမှာလဲဝင်ကြီးဌာနကနေ2014ခုနှစ်ထဲကဆွန့်လွတ်ပေးခဲ့ပေမဲ့မူလတောင်သူတွေပြန်မရသေးဘူးလို့သိရပါတယ်အလွမ်းဆွတ်ကြေးရွာလေယာမြေပြည်တနာကတောင်သူ100ကျော်ပိုင်ဆိုင်တဲ့လေဧက600ကျော်ကိုစက်မှုဝန်ကြီးဌာနကနေ1983-84မှာသိမ်းယူခဲ့ပါတယ်အဲ့ဒီလေတွေတဲကမှစီမံကိန်းပိုချံမြေဖြစ်တောင်သူ20ပိုင်နဲ့ဧက100ကျော်ကိုစက်မှုဝန်ကြီးဌာနကနေနိုင်ငံတော်စီမံခန့်ခွဲပိုင်ခွင့်မြေအဖြစ်ပြန်လည်ဆွန့်လွတ်ခဲ့တာပါတို့တော့လည်းပဲမူလတောင်သူတွေမှာအခုအချိန်ထိလေယာမြေတွေပြန်မြသေးဘူးလို့သိရပါတယ်။စကိုင်းတိုင်းကတ်မလူမျိုးနယ်မြေမွန်ကြီးရွာအုပ်စုမှာလည်းတောင်သူ32ဦးပိုင်လေဧက330ခန့်ကိုပထမမြေမွန်စိုက်ပျိုးရေးချမ်းမန်နေဂျာကသိမ်းယူခဲ့ပါတယ်။အဲ့ဒီနောက် 1990-91 မှာတက်မ33ကလွှဲပြောင်းရယူထားပါတယ်အသုံးမပြုမြေအဖြစ်တက်မ33ကပြန်လည်ဆွန့်လွတ်တဲ့အတွက်2018မေလကဒုတိယသမရဦးပန်းထီယူကိုတိုင်ပုံစံသုံးနဲ့မူလတောင်သူတွေထံလွှဲပြောင်းပေးအပ်ခဲ့တာပါသို့တော်လည်းပဲတင်းဆက်တဲ့တက်ကသီးစားချခဲ့တဲ့တောင်သူတွေကိုဒီအတိုင်းထားခဲ့တဲ့အတွက်မူလတောင်သူတချို့မှာဒီနေ့အထိလောက်ကင်ခွင့်မရသေးတဲ့အခြေအနေမှာရှိနေပါတယ်ပြန်လဲဆွတ်လွတ်ပေမဲ့လဲပြန်မရသေးတဲ့ကိစ္စဟာမန္တလေးတိုင်းမှာလည်းရှိနေပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးကြောက်ဆက်မျိုးဖောင်ရွာကတောင်သူဥအောင်ကိုလင်းကအခုလို့ပြောပါတယ
်2014ခုနှစ်နိုင်ငံတော်တမလားမှာဌာနမှာသုံးမှုကြည့်မြေများကိုမူလပေါင်းချင်များကိုပြန်ပြောင်းမှုဆိုတော့ကျွန်တော်တို့တောင်သူတွေရှောက်ခဲ့ပါတယ်ခင်ဗျ2019ခုနှစ်14ရက်တလခရိုင်အုပ်ချုပ်ရေးမှူးမှကျွန်တော်တို့ဆုံးလွယ်တစ်ပင်များရှင်းလင်းပြီးမှသာဒီနေရာကိုပြန်ပေးပါမည်ဟုပြောရကျွန်တော်တို့တောင်းတများများရှင်းလင်းနေပါတယ်ခမရှင်းလင်းပြီးတော့လည်းယနေ့ချိန်ထိကျွန်တော်တို့တောင်းတလက်ထဲမရောက်သေးပါဘူးခမ
လားတူကရင်ပြည်နယ်ဖမ်းအမျိုးကော့စိန်ပန်းအောက်ကြီးရွာမှာ1990ကျော်ကာလတွေကခမရ330ကနေတောင်သူ95ဦးပိုင်လက်ဧက900ကိုသိမ်းယူခဲ့ပါတယ်အဲ့ဒီတပ်သိမ်းမြေတွေတဲကဧက250ကိုပြန်လဲဆွန့်လွတ်တယ်ဆိုပြီး2014ကဇွက်ကပင်ခမ်းမမှာအခမ်းအနားနဲ့ပြန်ပေးခဲ့ပေမဲ့မူလတောင်သူတွေလက်ထဲပြန်မရောက်သေးပါဘူး။ကျန်တဲ့လေဧက250တဲကဧက120ကိုလည်း2019နိုဝင်ဘာထဲမှာထပ်ပြီးဆွန့်လွတ်ခဲ့ပေမဲ့မူလတောင်သူတွေမှာလေယာမြေတွေမရသေးတဲ့အခြေအနေမှာပဲရှိနေပါတယ်။ပြန်လဲဆွန့်လွတ်မဲ့မြေမှာဘာအဆောက်အဦးမှမရှိဘူး။အသုံးပြုထားတာမရှိဘူးဆိုရင်မူလပိုင်ရှင်မှန်နေဆိုရင်အဲ့ဒီပိုင်ရှင်ကိုပြန်ပေးရမယ်လို့မြေစစ်ကော်မတီလိုက်နိုင်ရမယ်မူ52ချက်ထဲမှာပါပြီးသားဖြစ်ပါတယ်မြေစစ်ကော်မတီရဲ့မူဝေယပြန်လည်ဆွတ်လွတ်ထားရင်ဥပဒေအရနောက်ထပ်စီမံကိန်းအဖြစ်ဘာမှတုံးလို့မရပါဘူးမူလပိုင်ရှင်ကိုပဲပြန်ပေးရမှာဖြစ်ပါတယ်မူလပိုင်ရှင်မှန်မှန်စစ်ဖို့ပဲလိုအပ်ပါတယ် မူလပိုင်ရှင်အနေနဲ့သက်ဆိုင်ရာဆာရွက်စာတမ်းအထောက်ထားမရှိရင်ကြေးရွာရမိရဖတွေနဲ့ကစင်းတင်တပ်သေးတွေကထောက်ခံရင်ပြန်ပေးရမယ်လို့ညွှန်ကြားထားတာပါ။လယ်ယာမြေပြဿနာတွေနဲ့ပတ်သက်ပြီးတောင်သူလယ်သမားအကျိုးဆောင်ကွန်ရက်မှာအတွင်းရေးမှူးကိုစော်ရန်ကအခုလိုပြောပါတယ်
။ကြံစွန့်လို့ရမယ်ညီဆိုတဲ့နေရာမှာပေါ့နော်သူတို့သမားရဲ့အရင်ပြုလို့တော့ရောင်စုလို့တော့စုံစမ်းစစ်ဆေးကော်မရှင်အစဉ်ခံစားတော့အပိုင်းတော့ပယ်လိုက်တော့ပေါ့နော်။အခုဒီလက်ရှိအစိုးရလက်ထက်မှာသမားကိုယ်တိုင်အမိန့်ထုတ်ထားတဲ့27မြင်းဆောင်16ရာလက်စကော်မတီဖွဲ့ပြီးတော့လုပ်တဲ့အချိန်မှာစွန့်ကိုစွန့်ရမှာကသူကပေးတယ်ရှိတယ်အဲ့ဒါပါလဲဆိုရင်ဒီအမိန့်လေးရရောဥပဒေရေးဝင်ထုတ်တဲ့16ရာရောနောက်တစ်ခါသမားမှု52ချက်ရောပေးဖို့ပေးရမယ့်ဟာကိုမပေးတာဒီဒါကဒီလုံငန်းစဉ်နဲ့ပတ်သက်ပြီးတော့တက်တက်သားသားမလုပ်တာပဲအဲ့တော့ဒီလုံငန်းစဉ်မှာလူလယ်သမားတွေနဲ့ဖြည့်ပြလိုက်တဲ့အခါမှာအဲဒါကစစ်နေပါတယ်အမေကိုနာခံနေပါတယ်ဆိုပြီးတော့တောင်းယူမဲ့လူဒီအမေကိုအကောင့်ထဲပုံမဲ့လူတမားရဲ့ညွှန်ကြားချက်ကိုအကောင့်ထဲပုံမဲ့ရန်တရားကပြောင်းနေတယ်ရှင့်လေဒီရန်တရားကပြတ်ပတ်သားသားအလုံးမလုပ်ဘူးတကယ်တမ်းအကောင့်ထဲပေါ်တဲ့အခါကျတော့အဲ့တိုင်းဘလူးမမလိုက်နိုင်ဘူးအဲ့တော့လိုက်နိုင်အောင်လုပ်ရမယ်နောက်တစ်ခါကပေးဖို့အမိန့်ထုတ်ထားတာဒီပေးဖို့ပေးရမယ်အမှုတွေပိတ်သိမ်းဖို့မဟုတ်ဘူးဟာကြားချပြီးနှိမ့်ဖို့မဟုတ်ဘူးအာတမရဒီကိုယ်တိုင်နော်တမရနှစ်ယောက်ပေါ့နော်တမရကြီးနဲ့ဒုတမရကိုယ်တိုင်ကိုစီပြီးတော့ဒီလုံငန်းနေမပြီးတာကအဖြစ်ကျွန်တော်တို့ဒါကအလုံးမလုပ်တာလို့ပဲဒါကသုံးသက်လို့ရတယ်လေအဲ့တော့အလုံးလုပ်ကြပါဒါပေမဲ့တကယ်တမ်းအလုံးလုပ်တဲ့အဖွဲ့ဒါကြီးကိုအကောင့်ထဲမှာအဖွဲ့ဒီတက်ပါသားသားအလုံးမလုပ်လို့ဖြစ်တာဒါသမရနဲ့တကယ်တမ်းရစ်စ်လုံငန်းစဉ်တစ်ခုလုံးကိုကင်တွင်နေတဲ့သူသမရမှာပဲတာဝန်ရှိတယ
်စွန့်လွတ်လဲရမြေတွေနဲ့ပတ်သက်ပြီးမူလပိုင်ရှင်ကိုပြန်ကိုပေးရမယ်လို့အစိုးရအနေနဲ့ကြေညာပြီးသားဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အစိုးရကလက်သိမ်းတဲ့အစိုးရမဟုတ်ပါဘူးပြည်သူကိုလက်ပြန်ပေးတဲ့အစိုးရပါလို့ပြောပြီးတက်လာတဲ့သမရာကြီးဦးဝင်းမြင့်ရဲ့မြေစစ်ကော်မတီတွေလိုက်နာရမယ်မူ52ချက်နဲ့ကိုက်ညီလို့ရှိရင်မူလတောင်သူတွေကိုပြန်ပေးရမှာဖြစ်ပါတယ်ဒါမှလည်းအင်းရီအစိုးရဟာပြည်သူအားကိုးရတဲ့အစိုးရပြည်သူပါတီဖြစ်လာမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်ယေစုတင်ပါတယ်ရှင်ကျမခင်မျိုးတွေပါ